အမေရိကန်နဲ့ကျူဘာနှစ်နိုင်ငံတယုံနေပြန်ဖွင့်ဖို့နဲ့နှစ်90ကျော်ပြတ်တောက်ခဲ့တဲ့တန်တမန်ဆက်ဆံရေးအပြည့်အဝပြန်ပြီးတည်ဆောက်ဖို့သဘောတူညီချက်အကုန်လုံးအတွက်ဝါရှင်တန်မြို့တော်မှာကျင်းပတဲ့နှစ်နိုင်ငံအရာရှိတွေရဲ့ဆွေးနွေးပွဲဟာအောင်မြင်မှုမရခဲ့ပါဘူး။နှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့သူ့အနေနဲ့အကောင်းမြင်နေသေးပဲရှိပေမဲ့အချို့အခြေအနေတွေကိုတော့နှစ်ဖက်လုံးကပြန်ပြီးရှင်းလင်းဖို့လိုနေတယ်လို့အမေရိကန်နိုင်ငံရေးဌာနအရာရှိ Roberta Jacobson ကပြောပါတယ်။အမေရိကန်နဲ့ကျူဘာအရာရှိတွေဖြစ်တဲ့ Jacobson နဲ့ Hio Fina ဒီတော့တို့နှစ်ဦးလုံးပြောဆိုချက်အရာဆိုရင်အခုဆွေးနွေးပွဲမှာအဓိကထားတဲ့အချက်ကတော့တန်ယုံတွေရဲ့လုပ်ငန်းတာဝန်တွေပဲဖြစ်ပါတယ်။သဘောတူညီမှုတစ်ခုလုံးကိုကြေညာခြင်းမရှိသေးတဲ့အချိန်မှာဆင်းဆက်ညှိနှိုင်းသူတွေကတော့တိုးတက်မှုတွေရှိလာဖို့ဆက်ပြီးဆောင်ရွက်နေတယ်လို့ Vidal ကပြောပါတယ်။ဒီသတင်းပတ်ဆွေးနွေးပွဲတွေဟာဧပြီလကပနမနိုင်ငံမှာကျင်းပခဲ့တဲ့အမေရိကတိုက်နိုင်ငံများထိပ်တီးဆွေးနွေးပွဲမှာအမေရိကန်သမ္မတအိုဘားမားနဲ့ကျူဘာသမ္မတရော့ကက်စတိုတို့နှစ်ဦးတွေ့ဆုံပြီးတဲ့နောက်ပထမဦးဆုံးအကြိမ်နှစ်နိုင်ငံအဆင့်မြင့်အရာရှိတွေတွေ့ဆုံညှိနှိုင်းနေတာဖြစ်ပါတယ်။အဲ့ဒီလိုသမ္မတနှစ်ဦးတွေ့ဆုံပြီးတဲ့နောက်ရပ်ပိုင်းတွင်းမှာပဲကျူဘာနိုင်ငံကိုအမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့အကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံတွေစီးရင်တဲ့ကနေပယ်ဖျက်ဖို့သူ့အနေနဲ့ရည်ရထားကြောင်းသမ္မတအိုဘားမားကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်။